ကိုဗစ် -19 ကူးစက်ရောဂါတိုက်ဖျက်ရေးနဲ့ကူးစက်ရောဂါကြောင့်ဖြစ်ပေါ်လာနိုင်တဲ့လူမှုစီးပွားပြဿနာတွေကိုရင်ဆိုင်ဖြေရှင်းနိုင်ဖို့အတွက် American ပြည်ထောင်စုနဲ့ ASEAN အဖွဲ့ဝင်နိုင်ငံတွေအကြား US-ASEAN Health Future Initiative American-ASEAN အနာဂတ်ကျန်းမာရေးအစီအစဉ်ကိုစတင်မှာဖြစ်တယ်လို့ American နိုင်ငံသားဝန်ကြီး Mike Pompeo ကပြောပါတယ်။ American နိုင်ငံနဲ့ ASEAN အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားဝန်ကြီးတွေရဲ့ Video Conferencing အထူးအစည်းအဝေးကိုဧပြီလ22ရက်နေ့ကပြုလုပ်ပြီးမှဝန်ကြီး Pompeo ကအခုလိုကြေညာချက်ထုတ်ပြန်ပြောကြားခဲ့တာပါ။ဒီစီစဉ်ရ American ပြည်ထောင်စုနဲ့ ASEAN အဖွဲ့တို့အကြားလက်ရှိဖူးပေါင်းဆောင်ရွက်နေတဲ့လူထုကျန်းမာရေးလုပ်ငန်းတွေကိုအခြေခံပြီးရေရှည်လက်တွဲအလုပ်လုပ်ကိုင်နိုင်မဲ့ရှိတော်အရှာဒေတာလူထုကျန်းမာရေးလုပ်ငန်းတွေပိုပြီးခိုင်မာလာစေဖို့အခြေခံအုတ်မြစ်ကိုချပေးတာဖြစ်တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ American နိုင်ငံဟာအရှိတော်အရှာနိုင်ငံတွေ COVID-19 ရောဂါထိန်းချုပ်ရေးကြိုးပမ်းမှုအတွက်ဧပြီလ22ရက်နေ့အထိ American ဒေါ်လာ35သန်းကျော်အထောက်ပံ့ပေးထားခဲ့ပြီးနောက်ထပ်လည်းရဲရဲရော်ရော်ထောက်ပံ့ကူညီသွားမယ်လို့ဝန်ကြီးပုံပီယိုကပြောပါရယ်။ဒါ့အပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုကိစ္စတွေကြောင့် OA ဆွန့်ခွာရသူတွေအပါအဝင် Indo-Pacific ဒေသအတွင်းအကာအကွယ်မဲ့နေသူတွေအားလုံးကိုလိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ဝန်ဆောင်မှုတွေပေးအပ်ဖို့တောင်းဆိုထားပြီး Rohingya နဲ့တခြားနေရဲဆွန့်ခွာရသူတွေကိုအကူအညီပေးဖို့အတွက်လည်းကုလသမဂ္ဂအဖွဲ့နဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေနဲ့အတူလက်တွဲအလုပ်လုပ်ဖို့အာဏာပိုင်တွေကိုတိုက်တွန်းကြောင်းကြေညာချက်မှာဖော်ပြထားပါရယ်။